ကချင်ပြည်နယ်ကနမ်တီမြို့နယ်မှာဒီကနေ့အာဏာရှင်ဆန့်ကျင်လှုပ်ရှားသူတွေကိုအာဏာပိုင်တွေဘက်ကအင်အားသုံးဖြိုခွဲခဲ့ပြီးဖမ်းဆီးခံရတာတွေရှိတယ်လို့နမ်တီဒေသခံတယောက်ကပြောပါတယ်
ဒီနေ့ဟာကျွန်တော်စံတာပြရတယ်စံတာကရှိနိုင်ခွဲဆက်ဖြစ်တယ်ကျွန်တော်ဖြိုခါရတာ၄နိုင်ကျော်ခဏလေးကျင်းတဲ့ရွာခဏလေးတက်တဲ့အချိန်မှာဒီလိုနောက်ကနေရေကားတစ်စီးရေကားတစ်စီးရယ်စစ်ကားတစ်စီးရယ်သူတို့ကအမလူအင်အားများတယ်သူတို့ကမကောင်းကမကောင်းရေးတယ်လာပေါင်းတယ်ဒီတက်မှာဖန်စီခွဲဆန်တာတော့ဘယ်လိုလဲအဲသူတို့လာဖြိုခွဲရိုက်လိုက်ရနေတယ်ပေါ့လေနော်အစအနေနဲ့မင်းကလေးကိုတားရလို့ရတယ်လို့ပြီးတော့ကျွန်တော်တို့လည်းရေးခါခါတဲ့ဒီနမ်တီနမ်တီပါအကုန်လုံးတင်းတင်းချက်ချက်နဲ့ပြန်ပြီးမှလမ်းတွေစစ်သားရတာလာပါတယ်လမ်းတွေပါလေကိုစိတ်တော့ခဲ့တယ်ကုန်ပိတ်ပြီးမှပြန်သွားပေါင်းဆိုရရပါတို့18ရောက်ယောက်ျားလေး9ရောက်ဝင်းကလေး10ရောက်18ရောက်ကိုတတိတောက်ခါလိုမျိုးလိုက်ဖို့ပေါ့နော်အဲ့ဒါမျိုးဝင်းခံကြည့်လေခိုင်းနေပါထုတ်ပြီးမှပြန်ပြေးတယ်
ကချင်ပြည်နယ်မြစည်းနှာမြို့ပေါ်မှာလဲအာဏာရှင်ဆန့်ကျင်လှုပ်ရှားမှုကိုအာဏာပိုင်တွေဘက်ကဖြိုခွင်းခဲ့ပေမဲ့ဖမ်းဆီးတာတွေမရှိဘူးလို့လဲကချင်ပြည်နယ်ကငြိမ်းချမ်းရေးအကျိုးဆောင်အဖွဲ့ PCC တာဝန်ရှိသူဦးလွန်မိုင်ခွန်ကြားကပြောပါတယ်
။ဟောဒီကနေ့တော့မှ300-400လောက်ပေါ့လေအဲ့ဒါဒီစီးကမှသူထွက်ခါနီးမှာပဲဒါလိုအုပ်ကိုပြန်ဖြိုခွင်းလိုက်တာဆိုတော့ဖဲတည်ရတယ်ကြာ။အဲ့ဒါခုပြောဟုတ်ကဲ့ခုရှိသေးတယ်ကျွန်တော်ဘာမှမစမ်းသိသေးကြာ။
ရှမ်းပြည်နယ်တောင်ပိုင်းကတောင်ကြီးဘက်မှာဆိုရင်လည်းလက်ရှိအချိန်ထိအာဏာရှင်ဆန့်ကျင်လှုပ်ရှားမှုအတွင်းဖမ်းဆီးခံရသူ60နီးပါးရှိနေသေးတယ်လို့ဖမ်းဆီးခံရသူအရေးလိုက်ပါဆောင်ရွက်နေတဲ့တရားလွှတ်တော်ရှင်တွေဒေါက်ခင်မမိုးကပြောပါတယ်
။ရှမ်းပြည်တောင်ပိုင်းတစ်ခုလုံးမှာကျွန်မတို့ဆက်နက်အနေနဲ့လက်ရှိလိုက်ပေးနေတာ30လောက်အခြားသောရှင်တွေအဖွဲ့အစည်းတီးတွေကလည်းအဲ့လိုလိုက်ပေးနေတာတွေရောရှိတယ်ရှင်တရားတော့မပြည့်လောက်ဘူးဖြစ်နေရှင်ဘန်းခတ်လာတဲ့လူတွေကလေဟိုကတော့တော့ရှိကြလိမ့်မယ်အလုံးပေါင်းတော့96%လောက်တော့ရှိပါလိမ့်မယ
်ပြီးရတဲ့ရပိုင်တွေကပြစ်ခတ်မှုတွေကြောင့်တည်ဆုံးသူတွေဖမ်းဆီးခံရသူတွေရှိခဲ့တဲ့သခိုင်းတိုင်းဒေသကြီးမုံရမြို့နယ်အတွင်းမှာတော့အာဏာပိုင်တွေကမျိုးရင်းတက်ဆွဲထားတာတွေရှိပေမဲ့ဒီကနေ့အာဏာရှင်ဆန့်ကျင်လှုပ်ရှားသူတွေကိုပြစ်ခတ်ဖြိုခွင်းတာတွေမရှိဘူးလို့မုံရဒေသခံတဦးကပြောပါတယ်
။ဟိုဟာဒီနေ့ကဒီဟိုဟာအေးတဲ့မဲ့ငိမ့်နေတာပြပြီးခွဲသွားတာလို့ပြောတယ်။သူတို့ကလည်းသူတို့နေရာပါသူတို့ဟိုဟာတက်ဆွဲထားတယ်ပြ။ကျွန်တော်တို့ကအဲ့ဒီဘက်မသွားဘူး။ကိုယ့်ဘာနဲ့ဒီတက်ွက်ထဲမှာတဲအိတ်တွေကားတဲ့နေရာမှာပြတာဗျ။ပြီးတော့ငိမ့်နေတာပဲခွဲရတယ်ဗျ။ဟုတ်အင်အားကောင်းတာပါလေဖြည်းဖြည်းကောင်းနေကြတော့ပဲ။
ဖေဗရူလာ1ရက်နေ့စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းကလေးကစန္ဒပြသူတွေကိုဖမ်းဆီးထားတဲ့အရေးအတွက်2600ကျော်သွားပြီလို့ AAPP နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအဖွဲ့ကထုတ်ပြန်ထားပါတယ်ရှင်။